Democrat Party ညီလာခံဒုတိယနေ့မှာယခင်သမ္မတ Barack Obama သူ့ရဲ့ဇနီး Michelle Obama နဲ့ဒုတိယသမ္မတ Kamala Harris ရဲ့ခင်ပွန် Douglas M. Hoff တို့စကားပြောကြမှာဖြစ်ပါတယ်ဒုတိယနေ့စကားပြောမဲ့အထက်ထူးထူးခြားခြားပါဝင်လာသူတယောက်ကတော့ Republican Party က Arizona ပြည်နယ် Mesa မြို့တော်ဝင် John Giles ဖြစ်ပါတယ်သူက Arizona က Kamala Harris အတွက် Republican များ Committee ရဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်ပါတယ်Democrat Party ညီလာခံမှာစကားပြောတာအပါအဝင် Kamala Harris အရွေးခံရအောင်အရာရာလှုပ်ပေးဖို့စီစဉ်ထားကြောင်း John Charles ကကြေညာချက်ထုတ်ပြန်ထားတယ်လို့ Arizona က Internet သတင်းစာ AZ Central ကပြောပါတယ်။သူက Trump နဲ့ Republican Party အတွင်းမှာသဘောထားကွဲနေတဲ့သူပါ။ဒုတိယနေ့အပါအဝင်ကြံ၃ရက်မှာအကျိတ်နဲ့ရှင်ပြိုင်ကြရမယ်ပြည်내တွေကထင်ရှားတဲ့ပုံကူတွေကစကားပြောကြမှာဖြစ်တယ်လို့ Kamala Harris မဆွယ်စီအောင်ရေးအဖွဲ့ကပြောပါတယ်။ဒီစီမှာ Nevada, Michigan, Pennsylvania နဲ့ Arizona ပြည်နယ်တွေကအထက်နဲ့အောက်လွှတ်တော်အမတ်တွေပါကြသလို Michigan ပြည်နယ်ကအုပ်ချုပ်ရေးမှူး Gretchen Whitmer လည်းပါဝင်ပါတယ်